ကျန်းမာသိမ်းပြီးနောက်ပိုင်းအချက်တဲစီကျုံရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာရင်းကိုပါရိုက်ခတ်မဲ့ NDA တွေရှိတာကြောင့်နိုင်ငံတကာကအငြင်းဆုံးတုံ့ပြန်ဖြေရှင်းချဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်။ကြီးထွားလာနေတဲ့အကျဉ်းဆက်မှုတွေနဲ့မတိမငြိမ်အခြေအနေဟာနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်လာနေကြောင်းကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နူလင်းဟေစာကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogueအရှာလုံးချုပ်ရင်းညီလာခံမှာစနေနေ့ကပြောကြားခဲ့တာပါ။မူရစေဝါထုတ်လုပ်မှုနဲ့ကုံသွဲမှုလူကုန်ကူးမှုကျွန်းသစ်တင်ပို့မှုနဲ့တခြားသောတရားမဝင်လှုပ်ရှားဆောက်ရွက်မှုတွေစံချိန်တင်မြင့်တက်လာနေတာနဲ့အတူတရားမဝင်စီးပွားရေးတိုးလာနေပြီးဒေတာရင်းထိပြန့်နှံ့လာနေတယ်ဆိုသူကပြောပါတယ်။မြန်မာနိုင်ငံတွင်းအကျဉ်းဆက်မှုတွေရပ်ပြီးလူသားချင်းစာနာမှုအကူအညီတွေအရေးပေါ်ဖြန့်ဝေခွင့်ရရှိရေးအတွက်မြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးနဲ့ဆောင်ရွက်သွားမယ်လို့လည်းအထူးကိုယ်စားလှယ်ရှိစားကအခိုင်အမာပြောပါတယ်။စင်ကာပူမှာကျင်းပနေတဲ့ Shangri-La Dialogue ညီလာခံမှာဇွန်လ17ရက်စနေနေ့ကကျင်းပတဲ့မြမအရေးဖြည့်ရှင်းနိုင်မယ့်နီလန်ရှာဖို့ရေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့အထူးအစီအဝေးအတွင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြမဆိုင်ရာအထူးကိုယ်စားလှယ်ကမင်းကွန်ပြောတာမှာတော့မြမလူထုကိုအကောင်းဆုံးကူညီနိုင်ရေးနိုင်ငံတကာအသံဝိုင်းပတ်တာဆောင်ရွက်နိုင်မယ့်အခြေအနေတွေကိုအဓိကထားပြောဆိုခဲ့ပါတယ်ရှင်။